ကချင်လူလက်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေဟာစဲစင်းရဲစခန်းကိုဒီလ9ရက်နေ့ကစတင်တိုက်ခိုက်သိမ်းယူခဲ့တဲ့နောက်စစ်ကောင်စီတပ်နဲ့10ရက်ကျော်ကြာစီးရီးတင်းမာနေခဲ့တာပါဒီလ20ရက်နေ့မှာတော့ KIA ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီတပ်ကလည်းလေကြောင်းကပါတိုက်ခိုက်ပြီးတော့အပြင်းထန်ခုခံခဲ့ပါတယ်အင်္ဂါနေ့ညနေပိုင်းမှာစစ်ကောင်စီတပ်ကဆုတ်ခွာခဲ့တဲ့နောက် KIA နဲ့ပူးပေါင်းတပ်တွေကတပ်စခန်းကိုသိမ်းယူနိုင်ခဲ့ကြောင်း PDF နဲ့နှိစက်သူတူက VOA ကိုပြောပါတယ်
ဒီကစစ်တမားကြီးသူကသိမ်းလိုက်နိုင်တာပေါ့လေသူကစစ်ကံကစပယ်ကဒီကဆက်ပြီးတော့တာပေါ့လေဒီကစစ်တမားကြီးသူတို့သူတော်ကြီးဆိုကြတဲ့အဲသူစကံကုန်းကိုရှင်းလင်းလို့တက်ဖို့လဲဆိုတာပေါ့လေမမိုင်းနေပါလေရှင်းတာပေါ့လေခဏနေရမပြီးသွားတယ်လို့ပြောတယ်ဆုတ်သွားတာတော့ဘုရားငါးစုဘက်ကနေလမ်းစုံဘက်ကိုဆုတ်သွားတာဟဲ့ဒီကဆုတ်သွားပြီးတော့တင်းကြီးရမိတာတော့နည်းနည်းတည်းရတော့မသိမိဘူးဒီကြီးစံဒီပေါ့လေကျန်နေလောက်ပဲဒီစိမ့်လို့ရတာပေါ့ဒီနေ့တည်းကတော့ချုပ်သွားတဲ့ဒီမှာကိုပြန်တည်သွားတယ
်ဆယ်စင်းရွာမှာခမရ116နဲ့ SND ရှမ်းနီတက်တွေပူးပေါင်းအခြေစိုက်ထားတာပါဆယ်စင်းဒေသခံတချို့ကတော့ဒီလ10ရက်နေ့ KIA ကဆယ်စင်းရဲစခန်းကိုတိမ့်ပိုက်ချိန်ကလေးကဟိုပင်မူးညင်းတဲ့အခြားဒေသဘက်တွေကိုတိမ့်ချောင်လာပြီးရှိခဲ့ပါတယ်ဒီကနေ့မနက်အစောပိုင်းမှာဖကတ်မြို့အဝင်ပန်းတင်တရားမှာလဲပြစ်ခတ်တက်ခတ်တာတွေရှိခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်ပြီးခဲ့တဲ့ဒီနေ့လနေ့ကစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်အရှိပိုင်းမိုးမောက်မြို့မှာတော့ဆက်လက်ပြီးတော့စစ်ရေးတင်းမာနေပါတယ်။ဒီကနေ့မှာနှစ်ဖက်အပြန်အလှန်လက်နက်ကြီးပစ်ခတ်တာတွေရှိနေတယ်လို့ဒေသခံအများစုကတော့မြို့ကိုစွန့်ခွာတိမ်းရှောင်နေကြောင်းမိုးမောက်ဒေသခံတူကအခုလိုပြောပါတယ်
။အိုးလက်နက်ကြီးနဲ့ဒုံးထုနဲ့ဂျိုးတော်ကအဲလက်နက်ကြီးကြားမှာလက်ချက်ရပါဂျိုးတော်ရှောင်ခဲ့တွေကိုတမျိုးလုံးကဘူးမရှိတော့ဘူးလို့အခုနောက်ဆုံးထုတ်ခဲ့တာပဲ။အဲ့ဒါတမျိုးလုံးရှိတော့ဟိုဘူးအောက်ပိုင်းပဲရှိတော့တယ်အလင်းကောင်ခန္ဓာအလင်းကောင်ခန္ဓာအဲ့နေရာကကဘယ်လိုမှမကြည့်တော့စခန်းကကဒီထဲရှောင်းလို့ရှောင်းနေတော့ဟိုလူရှိသေးရပါဘော။ဒီတယောက်တော့အဲ့လိုသိသေးရနေရတော့ရှိသေးရပါဘော
။ကချင်ပြည်နယ်အတွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့မင်းမြန်နိုင်မှု KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပြီးပင်ဒီကနေ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။စစ်ကောင်စီရဲ့ News of Myanmar Telegram သတင်းစာမှာတော့တနက်လာနေ့ကဖြစ်ပွားတဲ့မုံမောက်မြို့တိုက်ပွဲမှာ KIA နဲ့ PDF ပူးပေါင်းတပ်တွေကလက်နက်ကြီးရန်တမ်းပစ်ခတ်တာကြောင့်အရသာ3ယောက်တိဆုံးခဲ့တယ်လို့3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြပါရယ်ဒေသခံတွေကတော့သူတို့အနေနဲ့ဘယ်ဘက်ကပစ်တဲ့လက်နက်ကြီးဖြစ်တယ်ဆိုတာကိုအတိမပြုနိုင်ကြောင်းပြောဆိုပါရခင်ဗျ